Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2014ခုနှစ်ဩဂုတ်လ22ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ Okay ကျမနင်္ဂလာပါရှင်။ဒီကနေ့နားဆင်ရမှာတော့ဂါဇာကမ်းမြောင်ဒေသမှာဟာမတ်အဖွဲ့နဲ့အစ္စရေးတို့အကြားတိုက်ခိုက်မှုတွေအဆုံးသတ်ရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်တရားချမှတ်နိုင်ဖို့အမေရိကန်နဲ့ဥရောပနိုင်ငံတွေကကြိုးပမ်းနေကြတဲ့သတင်းနဲ့မြန်မာနိုင်ငံရဲ့မူရည်စေဝါမောင်ခိုးမှုတွေနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖြတ်ရမှာပိုပြီးအားကောင်းတဲ့အရေးယူမှုတွေဆောင်ရွက်မှုစနစ်တစ်ခုရှိလာအောင်ကူညီမဲ့အစီအစဉ်တစ်ခုကို UNODC ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးရုံးကစတင်လှုပ်ဆောင်နေတဲ့သတင်းတွေကိုကိုအောင်နဲ့အတူတင်ဆက်သွားမှာပ
ါ။ကာမရှင်အခုညနေခင်းနားဆင်ရမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရွေးကောက်ပွဲနီးလာတာနဲ့အမျှလူစိတ်ဝင်စားလာနေတဲ့အချို့ကျရွေးကောက်ပွဲစနစ် PR နဲ့ပတ်သက်လို့အခုလိုကြားကြရမှာပ
ါ။ဟုတ်ကဲ့သို့တော့2015ရွေးကောက်ပွဲနီးကပ်နေတာဖြစ်တဲ့အတွက်ပြည်သူများလိုက်နာဆောင်ရွက်နိုင်ဖို့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကညွှန်ကြားရေးမှူးဦးလှမောင်ချိုရဲ့ပြောပြချက်နဲ့အတူ PR စနစ်ကိုလာမဲ့ရွေးကောက်ပွဲတွေမှာကျင့်သုံးသင့်မသင့်ဆိုတာကိုနားဆင်ကြရပါမယ်။အပြစ်ရပအိုးနဲ့ရှန်တိုင်းရင်သားလက်နက်ကိုင်တစ်ဖွဲ့ရဲ့နယ်မြေစိုးမိုးမှုသဘောထားကွဲလဲနေတဲ့အခြေအနေတခါခုဆက်မှုလျင်မြန်တဲ့ Ebola ရောဂါကိုထိန်းချုပ်နိုင်မှုမြန်မာပြည်မှာဘလို့ဆောင်ရွက်တင်တယ်လဲဆိုတာတွေကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ကကြေညာပေးပါမယ်ရှင်။
ကာဇာကမ်းမြောင်ဒေသမှာဟာမတ်အဖွဲ့နဲ့အစ္စရေးတို့ကြားတိုက်ခိုက်မှုတွေအဆုံးသတ်ရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်တရားချမှတ်နိုင်ဖို့အမေရိကန်နဲ့ဥရောပနိုင်ငံတွေကကြိုးပမ်းနေကြတယ်လို့ကုလသမဂ္ဂတန်တမန်တွေကပြောပါရယ်လွန်ခဲ့တဲ့သတင်းကြောင့်6ပတ်ကာလအတွင်းပါလက်စတိုင်း2050နဲ့အစ္စရေး69ယောက်သေဆုံးခဲ့ရပြီးတဲ့အစ္စရေးစစ်တပ်ထိုးစစ်ဆင်မှုတွေနဲ့ဟာမတ်အဖွဲ့ရဲ့ရော့ကတ်ဒုံးကြီးပစ်ခတ်တိုက်ခိုက်မှုတွေချက်ချင်းအဆုံးသတ်ရေးတောင်းဆိုတဲ့စာမျက်နှာနဲ့မျက်နှာပါစာရန်းကိုဂျာရာဘရီနီကအတိပေးဖြန့်ဝေခဲ့ကြတာပါကာဇာကမ်းမြောင်ကန်ယူရန်တရှောင်းနေဆက်အလုံးကိုပြန်ဖွင့်ပေးပြီးကာဇာကိုအချိန်ကြာမြင့်စွာပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမှအခြေစိုက်တဲ့ပါလက်စတိုင်းအာဏာပိုင်တွေကိုအဲ့ဒီဒေသမှာပြန်လည်ထိန်းချုပ်ခွင့်ပြုဖို့လဲတောင်းဆိုထားပါတယ်။ကာဇာအပြစ်ခတ်ရစေရေးပြည့်ပြည့်ခဲ့ပြီးတဲ့နောက်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေပြန်လည်ဖြစ်ပွားနေချိန်မှာပဲခုလိုကြိုးပမ်းမှုဖြစ်လာတာပါ။အပြစ်ခတ်ရစေပြီးတတရားမြောက်နေဖြစ်တဲ့ဒီကနေ့အစောပိုင်းမှာအစ္စရေးစတပ်ကဟာမတ်တို့ရဲ့ရော့ကတ်ဒုံးကြီးတိုက်ခိုက်တဲ့နေရာတွေကိုပြင်မှတ်ချပြီးလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း20လောက်ခဲ့ရဲလို့အစ္စရေးကပြောပါတယ်ဂါဇာလက်နက်ကိုင်တွေဖက်ကလည်းအစ္စရေးကိုရော့ကတ်ဒုံးကြီးနှစ်စင်းပြုလုပ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ
်ကမ္ဘာလုံခြုံရေးကိုချင်းချောက်လာနေတဲ့ IS Islamic စစ်သည်ကြရရဲ့လည်းရဟာတွေ့ကြုံခဲ့ဘူးရာတွေထဲမှာအဆိုးဝါးဆုံးဖြစ်တဲ့ကြောင့်အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့နှစ်နှစ်လောက်ကပြန်ပြီးဆွဲဖမ်းဆီးထားတဲ့အမေရိကန်သတင်းတော် James Foley ကိုစစ်သည်ကြရတွေကတပ်ဖြတ်ခဲ့ပြီးနောက်တနေ့ကြာသပတေးနေ့မှာ Mr. Hagel က Washington မှာအခုလိုပြောဆိုခဲ့တာ
ပါ ISIL is a sophisticated and well funded as any group that we have seen
Isel apwe ha ta cha myin twei kya ya bu de apwe ri che po khimi in a taung tin pi ngwe che thauk pat mu pye soun ne apwe phit par de thuro ri ya ta man chan phat au su so ra the po ba de tabor ya po che khan pi san tet de tin na ga bi ha ni bi wa jwe wa de se yi swan yin ni ko pai sain tha ba de ngwe che ya ro a taw ko taung tin ma de di apwe ha a yin twei chung kya ya de apwe ri the po pi in a kaung de a twet chan lo pyin sin ya ba me so pi Mr. Hagel ga pyo su kya ba de pu re si u si yu များအဖွဲ့တပါတီဗိုလ်ချုပ်ကြီးမာတင်တမ်စေကလည်းအစ္စလာမစ်စစ်သည်ကြအဖွဲ့ကိုနှိမ်နှင်းဖို့ခက်ခဲတဲ့အကြောင်းပြောပါရယ်အီရတ်ကနေအိန္ဒိယစီးရီးယားနိုင်ငံထိအမေရိကန်အနေနဲ့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြင့်ဆောင်ရွက်ဖို့ကိစ္စကိုတော့သူကတိကျမပြောပါဘူးဒါပေမဲ့အီရတ်နောက်ပိုင်းနဲ့မြောက်ပိုင်းစီးရီးယားအရှေ့ပိုင်းမှာရှိနေတဲ့ IS စစ်သည်ကြတွေအရင်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဒေတာရင်းကမဟာမိတ်တွေပူးတွဲပြီးတန်တမန်ရေးနိုင်ငံရေးနဲ့စစ်ရေးအရာညှိနှိုင်းဖို့လိုမယ်ဆိုပြီးဗိုလ်ချုပ်ကြီးတမ်စေကပြောဆိုခဲ့ပါရယ်ခင်ဗျာ
အမေရိကဘီနဲ့တခုမှာလက်နက်မဲ့ဆက်ကြောတက်လူမဲတယောက်ကိုလူဖြူရဲအရာရှိတယောက်ကပစ်တက်လိုက်တာကြောင့်ဆယ်နှစ်ရက်ကြာမငြိမ်မသက်ဖြစ်နေတဲ့ဖာဂူဆန်မြို့ကလေးကနေတက်ဆွဲထားတဲ့အမျိုးသားလုံခြုံရေးတပ်ကိုရုတ်သိမ်းပြီးတာနဲ့တစ်ချိန်တည်းမှာပဲဆန္ဒပြသူတွေတဖြည်းဖြည်းနေသွားပါတယ်။ဩဂုတ်လ9ရက်နေ့ကအဲ့ဒီလူမဲပစ်တက်ခံလိုက်ရတဲ့နေရာအနားကိုလူ100လောက် ဆန္ဒပြချီတက်လာကြပါရယ်လူ9ယောက်လောက်သာအဖမ်းခံလိုက်ရပေမဲ့အကြမ်းဖက်မှုတွေတော့မရှိဘူးလို့ရဲဘက်ကပြောပါရယ်အခြေအနေတွေတည်ငြိမ်လာတဲ့အပြင်အကြမ်းဖက်မှုတွေနှဲသွားတဲ့အတွက်ဂျာရာဗရီနေ့မနေ့အစောပိုင်းမှာပဲမစ္စရီရဲ့မြို့တော်ဝန်ဂျေးနစ်ဆန်ကအမျိုးသားလုံခြုံရေးတပ်ကိုပြန်ရုပ်သိမ်းဖို့အမိန့်ပေးလိုက်တာပါဆန္ဒပြမှုတွေစဖြစ်ကြတဲ့ကလူပေါင်း150လောက်အဖမ်းစီခံထားရပါရယ်အဓိကတော့ရဲတွေလူစုခွဲတာကိုမလိုက်နာတာကြောင့်ပါအမေရိကန်နိုင်ငံတော်ရှေ့နေချုပ်အဲရစ်ဟိုလ်ဒါကပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့ဝါရှင်တန်မှာပြောပါရယ
်အီဘိုလာဗိုင်းရပ်စ်ပိုးချင်းကြမှုဟာအာဖရိကတိုက်တွန်းကိုပြန့်နှံ့နေပြီးလူရောင်းများစွာသေဆုံးခဲ့ရပြီးဖြစ်တဲ့လိုင်ဘေးရီးယားနိုင်ငံမော်ရီဗီယာမြို့တော်ဝက်စ်ပွိုင့်ဒေသကတိကျခွဲထားတဲ့လူတွေကိုအစိုးရကရေနဲ့အစားအစာတွေထောက်ပံ့နေပါတယ်တိကျခွဲထားတာကိုလက်မခံချင်တဲ့လူတချို့နဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန်ခတ်အခြေအနေလည်းဖြစ်ခဲ့ပါသေးတယ်ဝက်စ်ပွိုင့်ဒေသအုပ်ချုပ်ရေးမှူးမီယာတာဖလာဝါစ်ကတော့အစိုးရဟာလူတို့ကိုချစ်ခင်မြတ်နိုးပြီးအခြေအနေကောင်းမွန်ပြီးတော့ကြမ်းကြမ်းမာမာရှိတာကိုမြင်ချင်ပါတယ်ဒီယောဂပူဟာတကယ်အလေးနဲ့ထားရမယ့်ကိစ္စဆိုတာလူတွေအနေနဲ့သိစေချင်တဲ့အကြောင်းသူကပြောပါတယ်အနောက်အာဖရိကဒေသမှာအီဘိုလာပိုးကြောင့်လူပေါင်း1350သေဆုံးခဲ့ပြီးဖြစ်ပြီးအဲ့ဒီထဲက956ဦးဟာလိုင်ဘေးရီးယားနိုင်ငံကဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောထားပါတယ်ယောဂပိုးမပြောင်းအောင်ကြိုးစားတဲ့အနေနဲ့အနောက်အာဖရိကဒေသကနေအရေးမကြီးတဲ့ခရီးသွားလာမှုအလုံးကိုတောင်အာဖရိကနိုင်ငံကပိတ်ပင်ထားပါတယ်အီဘိုလာဗိုင်းရပ်စ်ပိုးဟာအနည်းဆုံးနောက်ထပ်6လအထိချိန်ကျမှုတစ်ခုအဖြစ်ဆက်ရှိနေဦးမယ်လို့ WHO ကခန့်မှန်းထားကြောင်းတောင်အာဖရိကကျန်းမာရေးဝန်ကြီးကပြောပါတယ်ခင်ဗျာ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA နဲ့ VOA ကနေသတင်းများကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့မိုးရေစေဝါမောင်းခုံမှုတွေနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖြတ်ရမှာပူပီးအကောင့်နဲ့အရေးယူဆောင်ရွက်မှုစနစ်တစ်ခုရှိလာအောင်ကူညီမဲ့အစီအစဉ်တစ်ခုကို UNODC ကုလသမဂ္ဂမိုးရေစေဝါနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးယူကစတင်လှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံတွင်ရာဇဝတ်ပြစ်မှုဆိုင်ရာလှုပ်ရှားမှုတွေဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေသလိုပြည်သူတွေရဲ့လုံခြုံရေးကိုပုံမကိမဲ့စေပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်ပခအဆုံးသတ်ရေးရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပါချိန်ချောင်နေတယ်လို့ UNODC ယူကပြောဆိုထားပြီးတော့အခုဒေါ်လာ45တန်သုံးဆွဲမဲ့၄နှစ်တာစီမံကိန်းကိုစတင်မှာဖြစ်ပါရယ်အမေရိကန်ပြည်ထောင်စုရဲ့အထောက်ပံ့ကူညီငွေတွေနဲ့ကနအူးစတင်ခဲ့တဲ့ဒီကုလသမဂ္ဂအစီအစဉ်ဟာမွေးရစေဝါနဲ့လူမောင်ခိုကူးမှုအပါအဝင်နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေတဘာဝပတ်ဝန်းကျင်ဆိုင်ရာပြစ်မှုတွေနဲ့နေဆက်ဒေသထိန်းချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းတဲ့နေရာမှာပုံမထီရောက်တဲ့အရေးယူဆောင်ရွက်မှုတွေရှိလာအောင်ကြိုးပမ်းရမှာကူညီဖို့ဖြစ်တယ်လို့အကျင့်ပြတ်ချဆောင်မှုတိုက်ဖြတ်ရေးအကျဉ်းထောင်စနစ်နဲ့ပြည်မှုဆိုင်ရာတရားစီရင်ရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားနိုင်ဖို့အတွက်လည်းဖြစ်ပါရယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းမှုတွေကိုထိခိုက်အောင်လုပ်နေတဲ့ရာဇဝတ်ပြစ်မှုတွေနဲ့ဒီလိုအပြစ်တွေကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်မဲ့အစီအစဉ်တစ်ခုအဖြစ်လူအခွင့်ရေးတက်ကြွလှုပ်ရှားသူတွေကလည်းကြိုးဆိုကြပါရယ်မြန်မာနိုင်ငံဟာအရှေ့တောင်အာရှဒေသမှာစိတ်ကြွဆေးပြားတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဘိန်းဒုတိယအများဆုံးထုတ်တဲ့နိုင်ငံလေးဖြစ်ပါရဲ့ရှင်
။အင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကနေလွန်ခဲ့တဲ့လကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုအတည်ပြုလိုက်ပါတယ်။ဒီဆုံးဖြတ်ချက်အရဂျကာတာမြို့တော်အုပ်ချုပ်ရေးမှူးဂျိုကိုဝီဒိုဒိုဟာသမ္မတတာဝန်ကိုထမ်းဆောင်နိုင်တော့မှာပါ။မစ္စတာဝီဒိုဒိုကပြဿနာတွေပြည်လည်သွားအောင်ပြင်ဆင်နိုင်ဖို့အရေးလက်ရှိသမ္မတနဲ့တွေ့ဆုံပြီးဆွေးနွေးမယ်အကြောင်းလည်းပြောပါရတယ်။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာရှုံးနေသွားတဲ့ပရာဘိုဆူဘီယန်တိုကတော့ဇူလိုင်9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့ဆွဆွဲပြောဆိုခဲ့ပြီးအင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါပေမဲ့မနေ့ကဂျာတာဘီနေ့မှာဒီခုံရုံးကသူ့ရဲ့ဆွဆွဲချက်ကိုပြစ်ချခဲ့ပါတယ်။ဒါဟာအပြစ်သက်ဆုံးဖြတ်ချက်လည်းဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုက်ခီးတက်တင်လေရင်ပေါ်ပါမလေးရှားနိုင်ငံသား43ဦးထဲကကျွင်းကြံရစ်တဲ့ရုပ်အလောင်းပထမအတုကကွာလာလမ်ပူမြို့တော်စီတီကနေရောက်သွားပြီးနိုင်ငံတော်ဝါနဲ့ကြေကွဲခြင်းနဲ့အဖြစ်သတ်မှတ်ထားပါရယ်မလေးရှားနိုင်ငံသားအယောက်20ရဲ့ရုပ်ကျွင်းတွင်နဲ့အယုတ်ပြားတွေကိုတည်ဆောင်သွားတဲ့လေရင်ဟာကွာလာလမ်ပူအပြည်ပြည်ဆိုင်ရာလေဆိပ်မှာဒီကနေရောက်သွားပြီးထိတ်တန့်တာဝန်ရှိသူတွေကဝါနဲ့ကြေကွဲမှုအထိမ်းအမှတ်အခမ်းအနားနဲ့ကြိုဆိုခဲ့ပါရယ်ယူကရိန်းအစိုးရကိုပုံကန်တိုက်ခိုက်နေတဲ့ရုရှားလိုလာတဲ့တပုံတွေထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းကောင်းကင်မှာမလေးရှားလေကြောင်းလိုင်းလေးရင်အမှတ် MH17 ကိုပစ်ချခဲ့တာကြောင့်နယ်သာလန်နိုင်ငံသား195ဦးအပါအဝင်လေယာဉ်ပေါ်ပါလူ198ဦးလုံးသေဆုံးခဲ့ရတာပါ။ရုရှားလိုလာတဲ့ခွဲထွက်ရေးဝါဒီတွေကလေယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကစွပ်စွဲပေမဲ့ရုရှားကတော့သူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။
ဂျပန်နိုင်ငံဟီရိုရှိမာမြို့စင်ဂျေဘုံအရမဒီသတင်းပတ်အစောပိုင်းကအိမ်တွေဒါဇင်နဲ့ချီမြုပ်သွားခဲ့ရတဲ့မြေပြုံမှုအတွင်းတည်ဆုံးသူဥယျာဟာအစောပိုင်းအရေးအတွက်ထက်နှစ်ဆလူအယောက်90ထက်မနည်းထိတိုးလာနိုင်တယ်လို့ဂျပန်အစိုးရကပြောပါရယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ပြန်လည်စတင်ခဲ့တယ်လို့ပျောက်ဆုံးသူအရေးအတွက်ဟာ52ယောက်အထိတိုးလာတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒါဟာပုံတုံးလေးကမြေပြုံမှုအတွင်းတည်ဆုံးသူ39ယောက်အထိပြနိုင်ခဲ့တဲ့အပြင်ပျောက်ဆုံးနေတဲ့အရေးအတွက်ပဲဖြစ်ပါရယ်မိုးကြီးကြဲရွာသွန်းနေတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေရတယ်လို့မိုးကြောင့်နောက်ထပ်မြေပြုံမှုတွေဖြစ်လာနိုင်တဲ့အခြေအနေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေခင်းဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမြန်မာနိုင်ငံမှာ PR စနစ်ကျင့်သုံးဖို့အဆင့်အတင်းဖြစ်နေပြီလားဆိုတာကိုသိကြရမှာပါ။မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲတွေမှာလွှတ်တော်ကိုယ်စားလှယ်တွေကိုအချိုးကျကိုစားပြုစနစ်နဲ့ပါဝင်ခွင့်ရမယ့် PR လို့ခေါ်တဲ့စနစ်ကျင့်သုံးဖို့ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အကောင့်ထဲပေါ်ပြရမယ့်အချိန်ဟာအတော်လေးနည်းနေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ယုံတာဝန်ရှိသူတဦးကပြောလိုက်ပါတယ်။လွှတ်တော်ရန်နာထားပေမဲ့လည်းအချိုးကျရွေးကောက်ပွဲစနစ်နဲ့ပတ်သက်လို့ကျင့်သုံးသင့်မသင့်ဆိုတာကိုတော့ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော် PR လေ့လာရေးကော်မရှင်တွေဘက်ကလေ့လာသုံးသပ်မှုတွေဆောင်ရွက်နေတာကိုလည်းတွေ့ရပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်။
2014ခုနှစ်ထဲမှာသာ PR စနစ်ကိုအကောင့်ထဲပေါ်ဖို့ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်လာမယ်ဆိုရင်2015ရွေးကောက်ပွဲမှာ PR စနစ်ကျင့်သုံးနိုင်အောင်ဆောင်ရွက်ပေးဖို့အပိုင်းမှာတော့ပြည်ထောင်စုတော်ရွေးကောက်ပွဲကော်မရှင်အနေနဲ့ဆောင်ရွက်ပေးဖို့အတော်လေးအခက်အခဲရှိမယ်လို့ရှုမြင်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်မှုဦးလာမောင်ချိုကပြောပါတယ်
။ဟုတ်ကဲ့သို့တော့2015ရွေးကောက်ပွဲကမိကန်နေတာဖြစ်တဲ့အတွက်ပြည်သူများလိုက်နာဆောင်ရွက်နိုင်ဖို့လွယ်ကူတဲ့စနစ်ဖြစ်ဖို့လိုအပ်ပါမယ်။ကျွန်တော်2015ခုနှစ်တုန်းကနိုင်ငံရေးပါတီအချို့ရဲ့ကြေညာချက်ရလွှတ်တော်ကိုဆွေးနွေးဆုံးဖြတ်အတည်ပြုမှုနဲ့2015ခုနှစ်ရွေးကောက်ပွဲမှာပြောင်းလဲကျင့်သုံးမယ်ဆိုတာက2013ခုနှစ်အတွင်းဆုံးဖြတ်အတည်ပြုပေးမှသာလေအချိန်ဆောင်ရည်ဆိုလို့ကျွန်တော်ကြေညာခဲ့ပါတယ်။ဒါပေမဲ့2013မှာဆွေးနွေးခဲ့နေမှရှိပါဘူး။2014မှာဆွေးနွေးခဲ့တာဖြစ်တဲ့အတွက်အချိန်တိတ်ကက်နေတာတိတ်ကက်နေတဲ့အတွက်မဲဆန္ဒရှင်တွေပြင်ပြပေးဖို့အတွက်လူကူတဲ့အချိန်ဖြစ်ရတော့လိုအပ်ပါလိမ့်မယ်ပြောလို့ရတယ်
ဒီကနေ့လွှတ်တော်စည်းဝေးတွေကအချို့ကျရွေးကောက်ပွဲစနစ်နဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေမှာဒီစနစ်ကျင့်သုံးရေးမကျင့်သုံးရေးအတွက်ကော်မရှင်တွေအသီးသီးဖွဲ့ပြီးတော့စီရင်ခံစာတွေတင်ပြနိုင်အောင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အဲဒီတုန်းကတော့အမျိုးသားလွှတ်တော်မှာအချို့ကျရွေးကောက်ပွဲစနစ်ကျင့်သုံးမှုလေ့လာရေးကော်မရှင်ဆိုတဲ့နာမည်နဲ့ဖွဲ့စည်းပေးခဲ့တယ်လို့ပြည်သူ့လွှတ်တော်ဘက်မှာတော့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ရွေးကောက်ပွဲစနစ်တရပေါ်ထွန်းလာရေးလေ့လာမှုကော်မရှင်ဆိုပြီးတော့ပြီးခဲ့တဲ့လတုန်းကဖွဲ့စည်းခဲ့တာပါ။လက်ရှိချိန်မှာတော့အမျိုးသားလွှတ်တော်ဘက်ကဖွဲ့စည်းထားတဲ့ DPR ကော်မတီဘက်က PR နဲ့ပတ်သက်ပြီးတော့လာမယ့်ရွေးကောက်ပွဲတွေမှာကျင့်သုံးနိုင်မယ့်ပုံစံတစ်ခုကိုရေးဆွဲပြီးဖြစ်လို့လာမယ့်စက်တင်ဘာလတရနေ့မှာကျင်းပမယ်အမျိုးသားလွှတ်တော်အစည်းအဝေးအတွင်းမှာတင်ပြမှာဖြစ်တယ်လို့အမျိုးသားလွှတ်တော် PR ကော်မတီရဲ့ကော်မတီဝင်တူဦးဖြစ်တဲ့ဦးဖုံးမြောင်ကပြောပါတယ်
။အဲပြီးခဲ့တဲ့18ရက်19ရက်မှာတော့ဒီဆက်ဒီကော်မတီကနေပြီးတော့ဘလို့ပြည်သုံးတဲ့ဒီဇိုင်းပေါ့ဗျာနမူနာဒီဇိုင်းတစ်ခုကိုကျွန်တော်ပုံပေါ်ထားပါတယ်။အဲ့ပုံပေါ်တဲ့ဒီဇိုင်းနဲ့ပတ်သက်လို့ဥရောပဆရာတွေ၊စာရမ်းဆရာတွေဟိုအခုသူတို့စာရတူတွေဆက်ကော်မတီကရေးဆွဲနေပါပြီ။သူတို့ပြုစုပြီးတဲ့အချိန်ပေါ့ရှင်းလာတဲ့နေ့မှာတော့ကျွန်တော်တို့ဒီသူတို့ဆက်ကော်မတီကနေကျွန်တော်တို့ commission service နဲ့ခေါ်ပြီးတော့ကျွန်တော်တို့ commission ကိုပြန်တင်ပြပါလိမ့်မယ်။အဲ့ဒီဇိုင်းတစ်ခုကိုအဲ့ဒီဇိုင်းနဲ့ပတ်သက်တဲ့စာရမ်းကိုကျွန်တော်လာမယ့်အမျိုးသားလွှတ်တော်အစည်းအဝေးမှာတင်ပြပြီးတော့အမျိုးသားလွှတ်တော်ကဒီကိစ္စတောင်းအောင်ပါပါ။ပထမအစည်းအဝေးကတော့ဒီဟာစနစ်ကိုပြေဆုံးမယ်စနစ်နဲ့ပတ်သက်တဲ့အဆုံးဖြတ်ပါအောင်မြင်ပါတယ်ဒုတိယအခုလာကျင်းပမယ့်အစည်းအဝေးကတော့ဒီဇိုင်းနဲ့ပတ်သက်တဲ့အစည်းအဝေးဖြစ်ပါလိမ့်မယ
်အမေသားလွတ်တော်ကိုတင်ပြပြီးတော့အမေသားလွတ်တော်ကဒီပုံစံကိုလက်ခံမယ်ဆိုရင်ဥပဒေကျမ်းတရရေးဆွဲပြီးတော့ပြည်သူလွတ်တော်နဲ့တမနာထောက်ခံမှုတွေနဲ့အညီပြည်ထောင်ရွေးကောက်ပွဲကော်မရှင်ကိုပြစ်ဖို့မှာဖြစ်တယ်လို့လည်းဆက်ပြောပါတယ်အမေသားလွတ်တော်ဘက်ကတင်ပြလာမဲ့ DPR ပုံစံသာလွှတ်တော်နဲ့အစိုးရအုပ်ချုပ်ရေးဘက်ကလက်ခံပြီးဆိုရင်2010နဲ့2011တုန်းကကျင့်သုံးခဲ့တဲ့အမေသားလွတ်တော်ဆိုင်ရာရွေးကောက်ပွဲဥပဒေမှာ PR စနစ်ကျင့်သုံးမယ်ဆိုပြီးတော့ပြင်ဆင်မှုတွေဆက်လက်လုပ်ဆောင်မှာလည်းဖြစ်ပါတယ်။အခုရေးဆွဲထားတဲ့အမေသားလွတ်တော်ဘက်က PR ပုံစံမှာတော့ PR စနစ်ကိုတိုင်းနဲ့ပြည်နယ်မခွဲခြားဘဲမြန်မာတနိုင်ငံလုံးမှာကျင့်သုံးမှာဖြစ်ပြီးတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှာပဲ PR စနစ်မကျင့်သုံးမဲ့ထားမှာဖြစ်တယ်လို့ဥဖုံးမြောင်ကဆိုပါတယ်။တစ်ဖက်မှာတော့ပြည်သူ့တော်ဘက်ကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့ကိုက်ညီတဲ့ရွေးကောက်ပွဲစနစ်ပေါ်ထွန်းလာရေးလေ့လာမှုကော်မရှင်ကလည်း PR စနစ်နဲ့ပတ်သက်ပြီးတော့လေ့လာမှုတွေစတင်လုပ်ဆောင်တော့မှာဖြစ်တယ်လို့ပြည်သူ့တော် PR ကော်မရှင်မှာပါဝင်သူလည်းဖြစ်ပြည်သူ့တော်မှာဒီစနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့အဆိုတင်သွင်းခဲ့တဲ့အဆိုရှင်လည်းဖြစ်တဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်စင်ကပြောပါတယ်
။အဲ့ဒါကကျွန်တော်တို့က ဟိုပေါ်ဖွဲ့စည်းပုံပဲရှိသေးတယ်ကျွန်တော်26ရက်နေ့မှာစပြီးတော့ကျွန်တော်အစည်းအဝေးထိုင်ပါပါအဲ့ဒါက26ရက်နေ့ကနေတော့တော်တော်စတဲ့အထိပေါ့ကျွန်တော်တို့တိုက်ပြီးပဲပြီးရတယ်ရပောင်း60တိုက်ပြီးပဲပြီးတယ်လေအဲ့ဒီတွင်မှာတော့ကျွန်တော်တို့တခုခုပေါ့ဟိုအစီအစဉ်တွေကတော့ပထမဆုံးဟိုကော်မရှင်မှာပါတဲ့အဖွဲ့ဝင်တွေပေါ့နော်အဲ့ဒီသူတွေဆွေးနွေးမယ်ပေါ့နောက်ဒုတိယကတော့အကျညာရှင်ကြီးပေါ့တတိယကတော့အဲ့သက်ဆိုင်ရာဝန်ကြီးဌာနကြီးပေါ့အဲ့တူတော့ကျွန်တော်တို့အစီအစဉ်တော့ရှိပါတယ
်အမေသားလွတ်တော်မှာဒုံကတော့ဒီအဆိုကို NDF ပါတီကဒေါခင်ဝိုင်းကြီးကတင်ပြခဲ့တာပါဆွေးနွေးမှုတွေပြုလုပ်ပြီးတော့ဇွန်လ17ရက်နေ့မှာပဲလွတ်တော်အတွင်းအင်အားကြီးတဲ့ပြည်ခံမျိုးပါတီကအများပြားထောက်ခံခဲ့တဲ့အတွက်ပြည်အစနစ်ကျင့်သုံးရေးကိုအမေသားလွတ်တော်မှာလက်ခံကြောင်းတည်ပြခဲ့တာဖြစ်ပါတယ်ပြည်သူလွတ်တော်မှာဒီအဆိုကိုတင်သွင်းခဲ့ခြင်းဒုံကတော့ကန့်ကွက်မှုတွေရှိခဲ့ပြီးတော့ထောက်ခံသူနဲ့ကန့်ကွက်သူတွေအကြား၃ရက်ကြာအခြေတွင်ဆွေးနွေးမှုတွေရှိခဲ့ပြီးမှကျင့်သုံးသင့်မသင့်ကိုကော်မရှင်တရက်ဖွဲ့ပြီးတော့လေ့လာဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ပြောပြသွားတဲ့အချိုးကျကိုစားပြုစနစ်ကျင့်သုံးမသုံးဆိုတဲ့အခြေအနေကနေခုတခါရှမ်းပြည်နယ်ဘက်ကအပြစ်ရနှစ်ဖွဲ့ရဲ့နယ်မြေစိုးမှုမှုဆိုင်ရာအမြင်ကွဲလွဲမှုကိုပြောပြပေးပါဦးမယ်အပြစ်ခတ်ရက်ဆက်ပြီးတဲ့နောက်ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကိုအစိုးရနေရာချထားပေးတဲ့နယ်မြေဟာရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ထိန်းချုပ်နယ်မြေဖြစ်နေတဲ့အတွက်အဲ့ဒီနယ်မြေကနေထွက်ခွာဖို့ရှမ်းတပ်ဖွဲ့ဘက်ကတောင်းဆိုပြီးတဲ့နောက်နှစ်ဖက်တပ်ဖွဲ့တွေကြားနယ်မြေစိုးမှုနဲ့ပတ်သက်လို့အမြင်သဘောထားကွဲလွဲတာတွေရှိနေပါတယ်။လောလောဆယ်မှာတော့နှစ်ဖက်အဖွဲ့တွေကငြိမ်းငြိမ်းချမ်းချမ်းနဲ့ဆွေးနွေးဖြစ်ရှင်းသွားဖို့လိုလားကြသလိုဒီလိုဖြစ်ရှင်းနိုင်လိမ့်မယ်လို့လည်းယုံကြည်တဲ့အကြောင်းပြောကြပါတယ်။သတင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးအတွက်တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကြားဆွေးနွေးပွဲတွေဇက်တိုက်ကျင်းပပြီးသဘောတူညီချက်တွေတဆင့်ပြီးတဆင့်ရရှိနေချိန်မှာအစိုးရနဲ့အပြစ်ခတ်ရစေးထားကြတဲ့ပိုးအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာအခုလိုနယ်မြေစိုးမှုမှုအပေါ်သဘောထားကွဲလဲတာတွေဖြစ်လာတာပါလက်တလောနှစ်ဖက်တက်တွေကြဖြစ်ပေါ်နေတဲ့အခြေအနေကို PNLO အဖွဲ့ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်ဒီလိုပါကျွန်တော်တို့ပို့မြို့သားလက်မြောက်ရေးအဖွဲ့ချုပ်နဲ့ပြည်တော်စုအစိုးရသဘောတူညီချက်ပြုလုပ်တုန်းကရှမ်းပြည်နယ်မောက်မယ်မြို့နယ်ကဒူးကြီးဒေသမှာကျွန်တော်တို့အခြေချဖို့လေဒါကျွန်တော်သဘောတူညီချက်အရာအဲ့ဒါမှာကျွန်တော်တို့တပ်ဖွဲ့တွေရှိပါတယ်အဲ့အဲ့ဒီနေရာဒေသမှာဖွံ့ဖြိုးရေးအနေနဲ့ကျွန်တော်တို့စီမံကိန်းတွေကျွန်တော်တို့အဲ့ဒါကိုဆောင်ရွက်တာရှိပါတယ်အဖွံ့ဖြိုးရေးစီမံကိန်းအနေနဲ့ကျွန်တော်ဆောင်ရွက်နေတဲ့အပေါ်မှာRCSS ရဲ့361အတွင်းမှာနေပြီးတော့မှလွန်ခဲ့တဲ့ဩဂုတ်လ3ရက်နေ့တုန်းကကျွန်တော်စာနဲ့အကြောင်းကြားလာတယ်။ဩဂုတ်လ6ရက်နေ့မှာအပီးဒီကနေထွက်ခွာသွားပြီပေါ့လေ။ဒီဒေတာကတို့ရဲ့ထိန်းချုပ်နယ်မြေဖြစ်တဲ့ဆိုပြီးအကြောင်းကြားလာပါတယ်
။ PNLO အဖွဲ့ကိုမောက်မယ်မြို့နယ်ဂရုကြီးဒေတာမှာနေရာချထားစဉ်က RCSS အပါအဝင်အခြားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပြီးမှအစိုးရကနေရာချထားပေးခဲ့တာဖြစ်ကြောင်းလည်းသူကပြောပါတယ်။RCSS ကရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့တပ်ရင်း361ကစာပေးပို့ပြီးတဲ့နောက်မှာပအိုးအဖွဲ့ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတွဲဆုံဆွေးနွေးဖြေရှင်းဖို့အတွက်ဩဂုတ်လ5ရက်နေ့မှာအကြောင်းပြန်ခဲ့ပါတယ်။ဩဂုတ်လ15ရက်နေ့မှာတော့ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့တပ်ရင်း361ကပအိုးတပ်ဖွဲ့တွေလှုပ်ရှားသွားလာမယ်ဆိုရင်သတင်းပေးပို့ဖို့နဲ့သတင်းမပေးဘဲသွာလာလို့ရှိရင်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်လာနိုင်ကြောင်းထပ်မံပြီးသတိပေးစာပေးပို့ခဲ့ပါတယ်။နှစ်ဖက်တက်တွေကြအခုလိုသဘောထားကွဲလွဲနေတဲ့အပေါ်မှာတော့တွဲဆုံဆွေးနွေးအပြေရှာဖို့ကိုပဲလိုလားကြောင်းဦးခွန်မြင့်ထွန်းကပြောပါတယ
်ကျွန်တော်တို့အနေနဲ့မာမိတ်ဆက်ဆံရေးအနေနဲ့ဒါကျွန်တော်တို့ဖြည့်ရှင်လို့ရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့အနေနဲ့အထူးကူဆိုင်တာကတော့ဒါဟာကျွန်တော်တို့ RCSS နဲ့ကျွန်တော်တို့ပို့မြူသားလေးမြောက်ရေးအဖွဲ့ချုပ်အဖွဲ့စည်းတစ်ခုအကြားမှာနားလည်မှုမပြည့်စုံကြတာသာဖြစ်တယ်အဲဒီနားလည်မှုမပြည့်စုံတာကိုလည်းကျွန်တော်တို့အချင်းချင်းတွေ့ဆုံပြီးတော့ညှိနှိုင်းဖြစ်ရှင်းသွားရင်ပြည်လည်မယ်လို့ကျွန်တော်တို့ယုံကြည်တယ်အထူးအဖြစ်ကျွန်တော်တို့ဂယုစိုက်တာကတော့ဒါဟာရှမ်းလူမျိုးများနဲ့ပိုးလူမျိုးများအကြားမှာဖြစ်တဲ့ပြဿနာမဟုတ်ဘူးလူမျိုးနှစ်ခုအကြားမှာဖြစ်တဲ့ပဋိပက္ခမဟုတ်ဘူးဒါအဖွဲ့စည်းနှစ်ခုအကြားမှာတော်လိုင်းရေးအဖွဲ့စည်းနှစ်ခုအကြားမှာနားလည်မှုမပြည့်စုံတာကိုပြည့်စုံအောင်ဒါဆွေးနွေးညှိနှိုင်းသွားဖို့ဆိုတဲ့သဘောထားရှိပါတယ်
RCSS SSA ကရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ညီချင်းရေးဆွေးနွေးရေးကော်မတီအတွင်းရင်းမှုဒုဗိုလ်မှူးကြီးဆိုင်ငင်းကတော့ဒီကိစ္စကိုစုံစမ်းနေစေဖြစ်ပြီးဗဟိုအနေနဲ့ညီညီချင်းချင်းဖြေရှင်းဖို့လိုလားကြောင်းပြောပါတယ်
ကျစင်လေးကျွန်တော်တို့ဒီစီစနစ်တုံးပဲဘလို့ဖြစ်တယ်ဆိုတော့အเจ้าမော်လားအမောင်မဲမှာတင်းတဲတဲ့လောက်ပဲကြားပါသေးတယ်။တက်စင်ကတက်မှုတွေကိုကျွန်တော်တို့စီစနစ်တုံးပါ။ဒါမျိုးကြတော့ခုနကတို့ပြောသလိုပါပဲဆွေးနွေးညှိနှိုင်းပြီးတော့ဖြေရှင်းရမယ့်ကိစ္စရှိနေတာပေါ့ဗျာ။အကယ်၍အဲ့လိုဖြစ်တယ်ဆိုရင်ပေါ့လေ
RCSS SSA တောင်ပိုင်းအဖွဲ့ဟာအစိုးရနဲ့2012ခုနှစ်ဒီဇင်ဘာလကအပြစ်ခတ်ရက်ဆဲခဲ့ပြီး PNLO အဖွဲ့ကတော့2012ခုနှစ်ဩဂုတ်လမှာအပြစ်ခတ်ရက်ဆဲထားတဲ့အဖွဲ့တွေဖြစ်ပါတယ် လောလောဆယ်မှာတော့အစိုးရဟာတိုင်းဒေသလက်နက်ကိုင်အဖွဲ့အနည်းဆုံး15ဘွဲ့လောက်နဲ့အပြစ်ခတ်ရက်စဲထားပြီးဖြစ်ပါတယ်ဒီလိုပြစ်ခတ်ရက်စဲပြီးတဲ့နောက်မှာတက်နေရာချထားမှုနဲ့နေမြေတမ်းမတ်မှုတွေတိတိကျကျမရှိတာကြောင့်ရှမ်းပြည်နယ်အတွင်းမှာအစိုးရတက်တဲ့ရှမ်းတပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့သလိုပြီးခဲ့တဲ့လပိုင်းနေ့အတွင်းကအကင်းပြည်နယ်အတွင်းမှာလည်းတိုက်ပွဲနှစ်ကြိမ်လောက်ဖြစ်ပွားခဲ့ပါတယ
်ကိုမိုးစောပြောပြသွားတာပါရှင် VOA ရဲ့ဂျာတာပရင်းနေ့ညနေပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုတခါတော့ Ebola virus နဲ့မြန်မာပြည်ကျန်းမာရေးဝန်ဆောင်မှုစီအလှည့်ပေးပါစီရှင်မြန်မာနိုင်ငံလိုကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံမျိုးတွေမှာ Ebola ရောဂါပိုးထိန်းချုပ်နိုင်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဌာနတွေမဟုတ်ဘဲတခြားအစိုးရအဖွဲ့အစည်းတွေရောအများပြည်သူကပါပူးပေါင်းဆောင်ရွက်သွားရမှာဖြစ်တယ်လို့ကူးစက်ရောဂါထိန်းချုပ်ရေးကျွမ်းကျင်သူတွေကပြောနေပါတယ်။ဒါ့အပြင် Ebola ရောဂါပိုးထိန်းချုပ်ရေးအတွက်သတ်မှတ်ထားတဲ့ကျန်းမာရေးလက်ညွန်ချက်အတိုင်းအားလုံးလိုက်နာဆောင်ရွက်သွားကြမယ်ဆိုရင်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်လိမ့်မယ်လို့လည်းပြောပါတယ်။ဒီအကြောင်းကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်။
အီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုနဲ့အသေးအပြောက်အများဆုံးနိုင်ငံတွေဖြစ်တဲ့အနောက်အာဖရိကတိုက်နိုင်ငံ၃နိုင်ငံစလုံးမှာအခြေခံအားဖြင့်ကျန်းမာရေးဆောက်ရှောက်မှုစနစ်အားနည်းတာကိုတွေ့ရတယ်လို့ယောဂထိန်းချုပ်ရေးအဖွဲ့တွေကထောက်ပြခဲ့ကြတာပါ။ဒါကြောင့်လည်းပဲအီဘိုလာရောဂါပိုးအပါဝင်ကူးစက်ရောဂါပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့ဆိုလို့ရှိရင်အခြေခံကျန်းမာရေးစနစ်အားကောင်းလာအောင်လုပ်ဖို့နဲ့လူလူကျန်းမာရေးဆိုင်ရာအသိပေးလုပ်ငန်းတွေကိုပါကြေကြေပြန့်လုပ်သွားဖို့လိုအပ်မယ်လို့ယောဂထိန်းချုပ်ရေးကျွမ်းကျင်သူတွေကထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံအနေနဲ့အခုလိုမျိုးအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့မှုဖြစ်နေတဲ့ဇင်းမြစ်နိုင်ငံတွေနဲ့အလံဝေးနေတဲ့ဆိုပေမဲ့လေရင်ခီးသွားလာမှုကတကဘာလုံးကိုကျုံသွားစေတာမလို့မြန်မာအနေနဲ့လည်းဒီအီဘိုလာရောဂါထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့လိုလိမ့်မယ်လို့အမေရိကန်ပြည်ထောင်စုအတ္တလန်တာမြို့ CDC ရောဂါထိန်းချုပ်ရေးဌာနကမြန်မာဆရာဝန်ဒေါက်တာမင်းမင်းစုကပြောပါတယ်
။ကျန်းမာရေး infrastructure နဲ့တိုင်းပြည်တွေမှာဆိုရင်တော့ကျန်းမာရေးဝန်ကြီးဌာနတခုတည်းကတော့နိုင်ငံနေနဲ့လုပ်နိုင်မှာမဟုတ်အားလုံးဝိုင်းလုပ်ကြရမှာအစိုးရဘိုင်းရောအုပ်ချုပ်ရေးဘိုင်းရောတဖက်မှာလည်းဟိုပြည်သူအထီးရောက်တဲ့ပညာပေးတွေလောက်ရမလို့မီဒီယာတွေထေချာရှင်းပြတင်တယ်လေ။ဘာတွေဖြစ်နေလဲ၊ဘာတွေဟို prepare လုပ်ထားလဲ။အခုဆိုရင်တန်ရရှိလူနာရှိတယ်ဆိုရင်လည်းဘလို့သူတို့ဟိုကုသမှုပေးနေလဲအဲ့လိုမျိုးပေါ့။နောက်အဲ့ကျန်းမာရေးဝန်ကြီးဌာနဖြစ်တဲ့အတွက်ဒီဝန်ကြီးဌာနကလည်းတခြားဝန်ကြီးဌာနတွေဖြစ်တယ်ဥမာလေစိတ်တွေမှာနောက်နေဆက်တွေဆိုင်မှာဆိုရင်ရှိတယ်ဝန်ကြီးဌာနကအနာဘောဆုံးဝိုင်းပြီးတော့ကျိုတင်ကောက်ွယ်ပညာပေးမှုတွေအားလုံးလုပ်ကြအောင်ပေါ့နော်။နောက် airline တွေကိုလည်းတက်နိုင်များ guideline တွေထုတ်ပေးထားသင့
်တယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တည်ဝင်စင်းရဆိုရင်တော့ Ebola ရောဂါပိုးကြောင့်သေဆုံးသူဟာ1350အထိရှိသွားပါပြီ။အများစုကတော့ဒီအနောက်အာဖရိကနိုင်ငံ၃နိုင်ငံဖြစ်တဲ့ Guinea, Liberia နဲ့ Sierra Leone နိုင်ငံတွေကပါ။အဲ့ဒီမှာဒီရောဂါထိန်းချုပ်ရေးကြိုးပမ်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေပါရောဂါကူးစက်ခံရပြီးတော့သေဆုံးမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းပဲအီဘိုလာရောဂါပိုးကိုကြောက်စရာကောင်းတဲ့ထိန်းချုပ်လို့မရတော့တဲ့ရောဂါဖြစ်တဲ့ဆိုပြီးတော့အထင်မှတ်မှားမှုတွေလည်းရှိကြပါတယ်။တကယ်တော့ဒီရောဂါပိုးဟာအလွယ်တကူကိုတတ်နိုင်ပြီးတော့ရောဂါထိန်းချုပ်ရေးမှာကျန်းမာရေးလက်ညှိုးချက်တွေကိုအသေးစားလိုက်နာကြဖို့ကအရေးကြီးတယ်လို့ဒေါက်တာမင်းမင်းစုကပြောပါတယ
်။ virus ကကြောက်စရာတော့ကောင်းတယ်။ဒါပေမဲ့အလွယ်တကူလည်းတတ်နိုင်တယ်။နောက်ဆေးရုံတွေမှာကျွန်တော်တို့အစည်းအဝေးတွေမှာတွေ့တဲ့အချိန်မှာဒီ disinfectants တွေ what did he fashion လောက်တဲ့ဒီ phenol တွေပါတယ်ဆက်ဒီလိုဟာတွေလည်းအလွယ်တကူတတ်နိုင်တယ်ဆိုတော့ယောဂဖြစ်တဲ့နေရာမှာတေးချာချာသာ PPCC လုံးနိုင်မယ်ဆိုရင်ဒီလောက်ကြီးအလွယ်တကူပြန့်နိုင်ကြမှာလို့အခုနောက်အာဖရိကမှာဖြစ်သွားတဲ့ကိစ္စလည်းဒီတေးတေးချာချာကျွန်တော် infection ဟိုပေါ့ control ဟို protocol တွေရှိပြီးသားအဲ့ဒါတွေကိုတေးချာလိုက်နိုင်မဖြစ်ဘူးအခုကတေးချာမလိုက်နာနိုင်ခဲ့တဲ့အခြေအနေဖြစ်သွားတဲ့အတွက်ယောဂပိုးကလိုအပ်တာတွေကိုသင်ထားတဲ့မြင်မြန်ဆန်ဆန်ပြန်သွားတာပေါ့ဗျာ
။အီဘိုလာယောဂပိုးဟာသွေးချွေးတလိပ်စတဲ့ဒီလူခန္ဓာကိုယ်ကထွက်တဲ့ရေတွေကတဆင့်ကူးစက်နိုင်ပါတယ်။တုတ်ကွေးယောဂလိုမျိုးလေကတဆင့်ကူးစက်နိုင်တဲ့ယောဂတော့မဟုတ်ပါဘူး။ဒါကြောင့်မလို့လေယောဂပိုးရှိတယ်လို့တန်တရားဖြစ်ခံရသူနဲ့ခန္ဓာကိုယ်အသားချင်းတည်းရိုက်ထိတွေ့တာမျိုးနောက်ယောဂရှိသူကထွက်တဲ့ဒီခန္ဓာကိုယ်အရေတွေနဲ့ထိတွေ့တာမျိုးကိုရှောင်ကြဖို့ဆိုပြီးတော့အဓိကပညာပေးတိုက်တွန်းမှုတွေလုပ်ကြပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်တော့ CDC ယောဂထိန်းချုပ်ရေးဌာနအနေနဲ့ပြည်တွင်းသက်ဆိုင်ရာအဖွဲ့အစည်းတွေကိုကျန်းမာရေးလက်ညွန့်ချက်ထုတ်ပြန်ထားရုံနဲ့မကယောဂပိုးကူးစက်မှုဇင်းမြစ်ဖြစ်နေတဲ့အာဖရိကနိုင်ငံအစိုးရတွေနဲ့ပါပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ဒေါက်တာမင်းမင်းစုကပြောပါတယ
်။အာဖရိကအစိုးရဝန်ကြီးဌာနနဲ့လည်းကျွန်တော်တို့နေ့စဉ်ဆက်သွယ်တယ်။ဟိုတန်တရားရှိတဲ့လူတွေလေးရင်ပေါ်မတက်ခင်လည်းကျွန်တော်တို့ကို inform လုပ်ခိုင်းတယ်လေဘောမှာအကဲတစ်ခုမတင်ကြဘူးဖြစ်ရင်လေ airline နေရာသူတို့ဘာလောက်အောင်လဲဆိုတာသူတို့နားလေအဲ့တော့ဘာလို့လဲဆိုတော့ကျွန်တော်တို့ guideline တွေတိကျထုတ်ထားတယ်သူတို့ဘာလောက်အောင်လဲဆိုတာသိတယ်အဲ့ဆိုကျွန်တော်တို့ဒီနိုင်ငံမှာရောက်လာရင်လေဒီကလေစိတ်ဒီအကုန်လုံးမှာကျွန်တော်တို့ စီရီစီယာကိုတာဝန်ကျဟိုဆောင်းနေဝင်ကျမိုက်ဝန်ထမ်းတွေကိုထားတဲ့အတွက်သူတို့တွေကအလွယ်တကူလက်ခံပြီးတော့စီစစ်ပေးတယ်ပေါ့နော
်အမေရိကန်ပြည်သူမှာတော့ဒီလိုက်ဘေးရီးယားနိုင်ငံမှာအီဘိုလာရောဂါဝေဒနာသည်တွေကိုတွားရောက်ပြီးတော့ကူညီပေးခဲ့တဲ့အမေရိကန်ဆရာဝန်တဦးနဲ့အမေရိကန်လူမျိုးတာနာပြုတ်တဦးတို့အီဘိုလာရောဂါပိုးကူးစက်ခံခဲ့ရပါတယ်သူတို့နှစ်ဦးစလုံးကိုအမေရိကန်ပြည်ထောင်စုကိုပြန်လည်ခေါ်ဆောင်လာပြီးတော့ကုသပေးခဲ့ရမှာပြန်လည်ကောင်းမွန်သွားပြီလို့ကြားမှရတဲ့အဝန်ရှိသူတွေကကြေညာခဲ့ပါတယ်။ Ebola virus ပိုးဟာလက်ရှိအဖြစ်တော့ကြိုတင်ကာကွယ်ဆေးရောယောဂပျောက်ကင်းအောင်ကုသနိုင်မဲ့ဆေးရောတရားဝင်အားဖြင့်မပေါ်သေးပါဘူး။ဒါပေမဲ့လို့ Ebola ယောဂပိုးကူးစက်ခံရသူအမေရိကန်နှစ်ဦးကိုတော့ Zmed လို့ခေါ်တဲ့ဒီစမ်းသပ်ဆေးနဲ့ကုသပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။ဒီသတင်းလွှာတွေကိုရန်နာပြီးတော့မနက်ဖြန်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွနွေးကြမယ်အကြောင်းအရာကိုလည်းပြောပြဖိတ်ခေါ်ပြစေအောင်ရှင
်သရရှင်များရှင်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆဲကျော်သက်လူမဲတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဖြစ်ပွားနေတဲ့အထူးကိုင်းတွေကိုအာဏာပိုင်တွေကဘယ်လိုကင်တွေတယ်လဲမီဒီယာတွေကရောဘယ်လိုဖော်ပြကြပါသလဲမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ကင်တွယ်ဖြေရှင်းမှုမီဒီယာဖော်ပြမှုတွေနဲ့နှိုင်းယှဉ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323829994 Fax နံပါတ်က1323829994ဖြစ်ပါတယ်။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ VOA American တန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုအချိန်မီဆက်သွယ်စေလိုပါတယ်ရှင်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်2နာရီကြာမှထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကန္တာတွေကိုလည်းနားဆင်ကြရမှာပါရှင်။အခုညနေပိုင်းစီစဉ်ဆုံးမတက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ဂါဇာကမ်းမြောင်ဒေသမှာဟာမတ်အဖွဲ့နဲ့အစ္စရေးတို့အကြမ်းတိုက်ခိုက်မှုတွေအဆုံးသတ်ရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်တရချမှတ်နိုင်ဖို့အမေရိကန်နဲ့ဥရောပနိုင်ငံတွေကကြိုးပမ်းနေကြတယ်လို့ကုလသမဂ္ဂတန်တမာတွေကပြောပါရယ်။ကမ္ဘာလုံခြုံရေးကိုချိန်ချောက်လာနေတဲ့ Islamic State ကြွားရရဲ့လောက်ရဟာတွေ့ကြုံခဲ့မှုဓာတ်တွေထဲမှာအဆိုးဝါးဆုံးဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်လောက်ကပြန်မေးဆွဲဖန်ဆီးထားတဲ့ American သတင်းထောက် James Foley ကိုစစ်သွေးကြွားရကတပ်ဖြတ်ခဲ့ပြီးတဲ့နောက်တစ်နေ့ကြာတာပြည်နေမှာ Mr. Hagel က Washington မှာအခုလိုပြောဆိုခဲ့တာပါ Ebola virus ပိုချိန်ချမှုဟာအာဖရိကတိုက်တွန်းကိုပြန့်နှံ့နေပြီးလူရပေါင်းများစွာသေဆုံးခဲ့ရပြီးပါပြီ။ Liberia နိုင်ငံ Monroe မြို့မှာတည်တံ့ခွဲခြားထားတာကိုလက်မခံချင်တဲ့လူတချို့နဲ့ရဲအကြာရုံးရင်းဆန်ခတ်အခြေအနေဖြစ်ခဲ့ပါသေးတယ်။ Ebola virus ပိုဟာအနည်းဆုံး6နောက်ထပ်6လအထိချိန်ချမှုတစ်ခုအဖြစ်ဆက်ရှိနေဦးမယ်လို့ WHO ကကမန့်ထားပါတယ်ရှင်။အမေရိကန်ပြည်နယ်တစ်ခုမှာလက်နက်မဲ့ဆဲကျော်တဲ့လူမဲတယောက်ကိုလူဖြူရဲအရာရှိတယောက်ကပစ်တက်လိုက်တာကြောင့်ဆယ်နှစ်ရကြာမငြိမ်မသက်ဖြစ်နေတဲ့ဖာဂူဆန်မြို့ကလေးကနေတဆက်ထွားတဲ့အမျိုးသားလုံခြုံရေးတပ်ကိုရုတ်သိမ်းပြီးတာနဲ့တစ်ချိန်ထဲမှာပဲဆန္ဒပြသူတွေတဖြည်းဖြည်းနှဲသွားပါတယ်ဆန္ဒပြမှုစဖြစ်ဆန္ဒပြမှုတွေစဖြစ်ကြတဲ့ကလူပေါင်း150လောက်အဖမ်းဆီးခံထားရပါတယ်။အမေရိကန်နိုင်ငံတော်ရှေ့နေချုပ်အရစ်ဟိုလ်ဒါကပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့ဝါရှင်တန်မှာပြောပါရရှင်။
နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ည9နာရီကျရင်တစ်ခါထပ်ပြီးတော့ပြန်ဆုံကြရအောင်ပါ။သတ္တရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနှာစင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.